ုံးကတော့မြန်မာနိုင်ငံမှာလူချင်းချမ်းသာခွင့်ကြီးညာတယ်ဆိုတဲ့သတင်းကိုအချက်လက်မပါပဲကြာတော့ကျွန်တော်အင်မတန်ပဲဝန်တာအားရဖြစ်သွားပါတယ်ဒါတိုင်းပြည်အတွက်လည်းအင်မတန်ကောင်းတဲ့သတင်းကောင်းဆိုပြီးတော့ကျွန်တော်ပျော်ပျော်ရွှင်ရွှင်ကြီးပဲကြူဆူပြီးတော့ဒီသတင်းကိုလုံမယ်လို့ကြိုက်တော့အတနည်းဆိုရခါကြာတော့တော်လေးစိတ်ပြက်လက်ပြက်ဖြစ်မိတယ်ခင်ဗျာကျွန်တော်ဒီသတင်းကိုကြာတာဒါသတင်းသမားဟာတကယ်တော့မြတ်သောအဖြစ်ကျွန်တော်ကစိတ်မလှုပ်ရှားကြပါဘူးအဖြစ်ရတဲ့အတွက်ဒါပေမဲ့ဒီချိန်တော့ကျွန်တော်အတော့ကိုစိတ်ပြက်သွားသလိုခံစားမိတယ်ဒါတပိုင်းပေါ်လေအဲ့ဒါနဲ့ပတ်သက်ပြီးတော့ဒီနေ့ဆရာတို့နှစ်ယောက်ကိုလည်းကျွန်တော်မေးကြည့်နေပထမဆုံးဦးမင်းလွင်ဦးဘယ်လိုသဘောရလဲပထမဆုံးအဲ့ဒါကြားလိုက်တော့
ဟုတ်ကဲ့ခင်ဗျာကျွန်တော်လေးလူငင်းချမ်းသာကိုွင်ပြီးတယ်လို့ကြားတော့အခုလိုပဲကျွန်တော်လည်းပထမတော့ဝန်တာသွားတာပေါ့တိုးတော်လေးပဲနောက်ပိုင်းဆက်ဖတ်ကြည့်လိုက်တဲ့အခါကျတော့လူငင်းချမ်းသာကိုွင်ရဲ့လူတော်မှပြောလို့မရတဲ့ဥစ္စာလိုမျိုးလိုဖြစ်နေတာကိုကျွန်တော်တွေ့ရတယ်ပြည်တံတနည်းလျှော့ပေါ်ပြီးတယ်ဆိုရင်လောက်ပဲနောက်ပြီးတော့တခါသီရန်ကြခံရတဲ့သူတွေကိုထောင်နှံသက်သက်ကြွန်းပြောင်းပြီးတယ်ထောင်နှံသက်သက်ကြွန်းကြနေတဲ့သူတွေကိုကြတော့အစိုးရပြောတယ်တနည်းပဲလျှော့ပြီးတယ်ဆိုတော့ဒီဥစ္စာကကျွန်တော်တခါမှတော့မတွေ့ဘူးတဲ့လူငင်းချသာကွင်မျိုးဖြစ်နေတာကိုကျွန်တော်တွေ့ရတယ်ခင်ဗျ
ဟုတ်ကဲ့နောက်တစ်ခုကျွန်တော်တစ်ဆက်တည်းမေးချင်တာနိုင်ငံရေးအကျဉ်းသားဆိုလို့အခုအထင်ကြီးတော့အယောက်30လောက်ပါလာပြီလို့သိရပါတယ်နိုင်ငံရေးအကျဉ်းသားမှာပါနော်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့သိရသလောက်က34ယောက်လို့ဆိုတယ်ဒါပေမဲ့နောက်ပိုင်းကျွန်တော်တို့ပူတာအိုထောင်အပါလွတ်တဲ့မဆန္ဒတို့ဘာလို့ထဲပေါင်းရင်တော့ဟိုသာအလုံး40နီးပါးလောက်တော့ရှိမယ်ထင်တယ်ဒါပေမဲ့အဲ့ဒီလွတ်တဲ့လူတွေအလုံးကလူခဏီသိမ့်မလို့တော့တဲ့လူတွေဖြစ်နေတာကိုကျွန်တော်တို့တွေ့ရတယ်အဲ့တော့အဲ့ဒီလိုဖြစ်တဲ့ကိစ္စကလည်းကျွန်တော်တို့တာမန်ကျင်းသားတွေရတဲ့သုံးပုံတစ်ပုံလျှော့ရဲတာတကယ်လို့ရခဲ့ရင်သူတို့အနေနဲ့တော်ကြီးကလေးကလွတ်နေပြီသားဖြစ်မှာကိုကျွန်တော်ပြန်တွေ့ရတယ်။အဲ့ဒီလျှော့ရက်တွေကိုကျွန်တော်တို့အခုလွတ်လာတဲ့နိုင်ငံရေးအကျဉ်းသားတွေအနေနဲ့ခံစားခွင့်မရှိဘဲနဲ့အခုမှတနည်းလျှော့ပေးတဲ့ဆိုတဲ့ကြေညာချက်ကြောင့်လွတ်လာတယ်ဆိုတာကိုလည်းကျွန်တော်တို့ပြန်ပြီးတော့တွေ့ရတာရှိတယ်။ဒါကြောင့်ဒါကျွန်တော်အနေနဲ့အစောကပြောသလိုမျိုးဒါလူငင်းချမ်းသာခွင့်လို့တော့မပြောနိုင်ဘူးလို့ကျွန်တော်ကပြောရခြင်းဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဥအောင်တင်ရဲ့သဘောထားလည်းကျွန်တော်သိချင်ပါတယ်ဥအောင်တင်ကဘလောက်မျှော်လင့်ထားပါလဲလူချင်းချမ်းသာခွင့်ဆိုတာကနိုင်ငံရေးအကျဉ်းသားတွေကသူတို့မိသားစုတွေပြည်သူတွေကမ္ဘာပြည်သူတွေပါလီမန်လွှတ်တော်အမတ်တွေဘာညာတရားကြီးတောင်းဆိုနေကြတဲ့ကိစ္စဖြစ်ပါတယ်ဒါပြည်လည်သွားရင်မြန်မာနိုင်ငံရေးအနာဂတ်အတွက်တောင်းမှတာလမ်းကြောင်းပွင့်သွားနိုင်တယ်ဆိုပြီးသိအကောင့်မြင်ထားတဲ့ကိစ္စအခုလို့သူတို့ကပြက်ကျော်ကြီးလှုပ်လို့ဖြစ်လာတော့ဥအောင်တင်ကဘယ်လိုသဘောရပါလဲခင်ဗျာဒီသူတို့လို့ရကုန
်အေးဗျာဒီဟာကဒီတော့ပုံမှန်အားလုံးကတော့မျောလင်းတာပဲဗျာမျောလင်းပြီးတော့ဒီလိုဖြစ်လာတော့လေကျွန်ပြန်စဉ်းစားရတာကျွန်တော်တို့အားလုံးအတွက်ဒါ wake up call ပဲဒါဒီဟာကိုမင်းတို့စိတ်ကူးမမြင်ကြနဲ့သူပြောချင်တဲ့သဘောက तू information ဟိုသူကျွန်တော်တို့ရနေတာမှားနေတယ်ဆိုတော့ तू လက်တွေ့တက်တည်ပြလို့ထင်တယ်ဗျာနိုင်ငံရေးမှာပြောတာကိုကြည့်လို့မရဘူးလှုပ်တာကိုကြည့်တာဟိုပြောတာကိုကြည့်မယ်ဆိုတရုတ်ကလည်းပြောတာကငါတို့မှလူခွင့်ရေးတွေရှိတယ်ငါတို့မှရွေးကောက်ပွဲတွေရှိတယ်ဒါဘယ်လိုလူခွင့်ရေးမျိုးလဲဘယ်လိုရွေးကောက်ပွဲမျိုးလဲဟုတ်မှာနော်ဆိုတော့ဥပမာအပြင်ကျွန်တော်တို့ဒီဥပမာတစ်ခုဆိုလို့ရှိရင်ဒီပြီးခဲ့တဲ့ဒီတရုတ်ဒုတိယစစ်ကော်မရှင်နဲ့ဒီကုလသမဂ္ဂဘန်ကီမွန်ရဲ့အကြံပေးရာရှိနေသူတို့ဗမာပြည်မှာရှေ့စဉ်နောက်ဆက်ကိုတမင်ကိုလက်ခံလိုက်တာနိုင်ငံရေးမှာဒီဟာတွေကဒါ calculated တွေပဲဒါအရာမတော်တဆတိုက်ဆိုင်မှုမဟုတ်ဘူးဟုတ်ပရမရှိရနေလို့ဒီကုလသမဂ္ဂဘန်ကီမွန်ရဲ့ကြံပေးရာရှိရနေပြီးတော့အဲဒီလူခွင့်ရေးတွေဒီအကျဉ်းသားတွေလွတ်ဖို့ရေးဒါတွေသူပြောသွားတဲ့ခါမှာနောက်ကစစ်ကော်မရှင်ဟုတ်ဒုတိယဥက္ကဋ္ဌကလာပြီးတော့ဗာပြောတယ်အနိုင်ငံတကာမှာငါတို့ကဒီမှာအစိုးရကိုအကာအကွယ်ပေးမယ်ဆိုတဲ့သဘောတရားတွေဥစ္စာတွေပြောသွားပြန်တယ်ဆိုတော့ကဘာကိုသူကပြကျင်လို့မင်းတို့ရှေ့ကနမ်ဘီကဘာတွေပဲပြောငါတို့မှငါတို့ရဲ့ပေါ့ဖော်ကြီးရှိတယ်ငါတို့ဒီပေါ့ပေါ်ကြီးရှိသေးတယ်မင်းတို့ထိလို့မရတော့ဒီလိုပြတာပဲအခုဆိုလဲဒါဥမာအဖြစ်ဦးသိန်းစင်ရနေပြီးတော့ accountability တို့နော်ဒီပြတ်တော်ပြင်ပကအင်အားတွေနဲ့ပူပေါင်းပြီးတော့လှုပ်ဆောင်နေလို့နော် good government လို့ပြောတော့ကျွန်တော်တို့ကတကယ်ထင်တယ်ဟာဒီဟာရဦးသိန်းစင်ကလှုပ်တော့မှလားပေါ့ဟာဝင်းကြီးတွေကိုလည်းပြောမလှုပ်ရင်အရေးယူမယ်ဆိုတော့ဟာတယ်ဟုတ်ပါလားပေါ့ဒါပေမဲ့ကျွန်တော်တို့မေးနေတာကဦးသိန်းစင်မှာဘာမှအာဏာမရှိဘူးအဲ့တော့ဘ ෝජ ုံမင်းအောင်လိုင်ကပြောတာခေကောင်နေဟေးပြည်သူလူထုတွေမင်းဦးသိန်းစင်ကိုမအာနာရှိတာမဟုတ်အာနာငါရှိမှရှိတာဆိုတော့က तू ကပြလိုက်တာကျုပ်ကအရင်တိုင်းပဲဆိုတော့ပြတယ်လို့ကျွန်တော်မြင်တယ်ဗျ
ဟုတ်ကဲ့ဆိုတော့ဥအောင်တွေနောက်တစ်ခုကအခုအဲ့ဒီကုလသမဂ္ဂမစ္စတာဗီဂျေနမ်ဘီယာပြန်ပြီးမကြခင်မှာလွတ်တယ်ဆိုတော့ ဒီကိစ္စသူကတိုက်ဆိုင်မှုလားဘယ်လိုရေချမ်းတဲ့တမင်လုပ်တယ်လို့ထင်ပါလဲသူဟာ
ဒီကကကျွန်တော်တို့နိုင်ငံမှာအစင်လာရှိတယ်ဒီကအစင်လာရှိတော့ဒီဟိုနတန်ကနာကဖွဲ့ကြီးဖွဲ့တာပဲဖြစ်ဖြစ်ဟိုကနလိုဒီဖွဲ့စည်းပုံတစ်ခုပဲဖြစ်တာပဲဖြစ်ဖြစ်ဒီအစင်လာအကျဉ်းသားရလွတ်တဲ့အစင်လာရှိတော့အဲဒါကမြမရိုးရအစင်လာလို့နိုင်ငံရေးအစင်လာလို့ဖြစ်နေတော့ဒီလူလူကလည်းမျောလင့်တယ်လို့အစိုးရဆိုတဲ့ပုံကမျောရလဲလုတ်ပေးရမယ်ဆိုတဲ့ဥစ္စာဖြစ်လာပြီသူအာရှမှာလည်းဥက္ကဋ္ဌလှုပ်ချင်သေးတယ်၊ကမ္ဘာမှာလည်းမျက်နှာရချင်သေးတယ်ဆိုတော့ဒီဟာကဟိုတိုက်ဆိုင်မှုလို့တော့ကျွန်တော်မထင်ဘူး။ဒါပေမဲ့ तू မလှုပ်မဖြစ်တော့ तू လုံးဝမယ့်ကိစ္စတော့ဖြစ်တယ်။ဒါပေမဲ့ငါမလှုပ်မဖြစ်လို့လှုပ်လိုက်တာပဲကွာ။မင်းတို့တော့ငါလှုပ်မှာမဟုတ်ဘူးလို့ပြောလိုက်တာပဲ။ဒါ तू ဒါဟိုပြတတ်လိုက်တာပဲခင်ဗျ
။ဟုတ်ကဲ့။ဒါပေမဲ့သူတို့လှုပ်တာကမစိုးမပိုးဆိုတော့လူကြီးစရာဖြစ်မနေဘူးလား။ဥမင်းနေဦးနောက်တစ်ခုကျွန်တော်ထင်တာကဥမင်းနေဦးတော့ပူစီမှာမြန်မာနိုင်ငံမှာအသေးတန်းကိုတသက်တညောင်းပြောင်းပေးရဲဆိုတာ amnesty ထုတ်ဖို့လိုသလားအဲ့တော့လူရွေးလုပ်စင်လားလို့ကျွန်တော်ကြားမိတာလို့ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီကျွန်တော်တို့သေးတန်းဖြစ်ကျိုးပေးစီရင်တဲ့ဥစ္စာကကျွန်တော်တို့နောက်ဆုံးကျွန်တော်ဘူကြီးအောင်ကျော်မြင့်ကနောက်ဆုံးမှာပဲအဲ့ဒီနောက်ပိုင်းနေမှာသေးတန်းပြီးတဲ့ဆိုတဲ့ဥစ္စာအမှုတွေကျွန်တော်တို့မရှိတော့တာကိုကျွန်တော်တို့တွေ့ရတယ်ပြစ်ဒဏ်ချမှတ်ပြီးရင်လည်းအစိုးရပြောသလိုမျိုးပဲသမ္မတကအမိန်ကြော်ညာစာထုတ်ပြီးတော့တသက်တကျွန်းပြောင်းပြီးတဲ့ကိစ္စအတီကျွန်တော်တို့သိရတယ်အဲ့ဒါကတော့ကျွန်တော်တို့အထူးယူခံနေသမရသနာခံစာတင်တဲ့အခါဒီမှာအဲ့ဒီလိုပြောင်းပြီးတာတွေကိုကျွန်တော်တို့တွေ့ရတယ်ဒါအဲ့ဒါကြောင့်ကျွန်တော်ပြောတဲ့အစွာသေးတန်းသမားတွေကတော့ထောင်နဲ့တသက်တကျွန်းပြောင်းပြီးပြီးတော့တသက်တကျွန်းပြစ်ဒဏ်ကျနေတဲ့သူတွေကိုရှော့ရဲအနေနဲ့အထူးရှော့ရဲမပြီးတဲ့ဥစ္စာကကျွန်တော်တို့အရင်လူငင်းချမ်းသာအခွင့်အရေးနဲ့တော်တော်ကွာဟနေတယ်ဆိုတာကိုကျွန်တော်တို့တွေ့ရတယ်။အဲ့တော့ပြန်ကြည့်လိုက်မယ်ဆိုလို့ရှိရင်သမရဦးသိန်းစိန်ကကျွန်တော်တို့ဒီအချင်းတောင်တွေကထောင်ပိုင်းတွေလောက်တော့မှသူ့မှာအခွင့်အာဏာမရှိတဲ့သဘောမျိုးလိုဖြစ်နေတယ်။ထောင်ပိုင်းနေရာမှာသူတို့လူရက်တွေရှော့ရက်တွေကိုသူတို့ရဲ့အခွင့်အာဏာတွေနဲ့တိုးပေးတာတို့လုပ်ပြီးနိုင်သေးတယ်။ဦးသိန်းစိန်ကအဲ့ဒီဦးသိန်းစိန်ကအဲ့ဒီလောက်တော့အခွင့်အာဏာမရှိဘဲနဲ့တစ်နှစ်ပဲရှော့ပေးနိုင်တဲ့သဘောပဲ။နောက်တစ်ခုကတော့ကျွန်တော်တို့ဒီဂျွန်လမှာလူ့ခွင့်ရေးကောင်စီရဲ့အစည်းအဝေးရှိတယ်။အဲ့တော့အဲ့ဒီမတိုင်ခင်မှာဒါကိုသွေးတိုးစားတဲ့အနေနဲ့ဟန်ပြလုပ်ပေးတာလည်းဖြစ်နိုင်တယ်။အဲ့တော့အစိုးရပြောသလိုမျိုးပဲဒီလူ့ခွင့်ရေးကောင်စီမှာကျွန်တော်တို့မြန်မာနိုင်ငံကအကျဉ်းသားတွေဘလောက်လွတ်လိုက်ပါတယ်၊နိုင်ငံရေးအကျဉ်းသားဘလောက်ပါတယ်ဆိုတာကိုပြကျင်တဲ့အတွက်အခုလှုပ်ပေးလိုက်သလိုဒီအစည်းအဝေးမှာပဲလှုပ်ပေးလိုက်တဲ့အထဲမှာအထင်ကြီးရတိုင်းသားကောင်းဆောင်ကြီးကျောင်းသားကောင်းဆောင်ကြီးမပါတဲ့အတွက်ပြောလာတယ်ဆိုလို့ရှိရင်တော့နောက်တစ်မျိုးထပ်ပြီးသူတို့အနေနဲ့စဉ်းစားပြီးတုံ့ပြန်လာမလားဆိုတာကိုလည်းကျွန်တော်တို့ထည့်သွင်းစဉ်းစားမယ်အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျ
သူတို့ချထားတာဟာနှစ်တရာကျော်ချထားတဲ့နိုင်ငံရေးအကြီးအကဲလေးရှိတယ်အဲ့ဒါရှိတဲ့အတိုင်းတစ်နှစ်ချော့ပေးတယ်ဆိုပြီးတော့သူကလူငင်းချမ်းသာခွင့်ကြီးညာတော့ကဘာကယုံလိမ့်မယ်လူခွင့်ရေးကော်မရှင်ယုံလိမ့်မယ်လို့တွေးရင်တော့အင်မတန်လွဲလျှော်ပြီးတော့အင်မတန်တုံသောအသိဉာဏ်မရှိသောအတွေးလိုပဲဖြစ်မှာပဲ။အဲ့ဒါဘယ်သူယုံမှားဒီကိစ္စကိုနောက်တစ်ခုကျွန်တော်မေးချင်တာဥဝင်လင်းကိုတသက်တကျွန်းဆိုတာနှစ်ဘလောက်ကိုခေါ်ပါသလဲ။အခုနှစ်
တရာတသက်တကျွန်းဆိုတာကတော့ကျွန်တော်တို့ပြည်မှုဆိုင်ရာဥပဒေမှာထောင်နဲ့နှစ်20ကိုခေါ်ပါတယ်။
ဟုတ်ကဲ့အဲ့တော့နိုင်ငံရေးအကျဉ်းသားဗိုလ်ချုပ်စီထင်တို့ဥက္ကွန်ထွန်းဦးတို့တခါကိုဇာကနာတို့မင်းကွန်နိုင်တို့အမ40 60 90တရားကျော်ချက်ထားတာအဲ့ဒါကြတော့ဘာလို့ခေါ်လဲရည်ရော
ဟုတ်တယ်အဲ့ဒါကိုလေကျွန်တော်တို့အနေနဲ့ပြောချင်တာကဒီပြစ်မှုတွေကိုပြစ်ဒဏ်ပေးတဲ့အခါမှာဘယ်လိုပြစ်ဒဏ်ပေးရမလဲဆိုတာဥပဒေမှာပြဋ္ဌာန်းထားပြီးသားရှိတယ်ဗျဥပဒေနဲ့အညီစစ်ဆေးစီရင်ပြီးအပြစ်ပေးတဲ့ကိစ္စမျိုးဆိုရင်တော့ကျွန်တော်တို့အနေနဲ့ပိတ်စောရကတက်စရာမလိုဘူးအခုကမှုခင်းဖြစ်ရတစ်ခုတည်းမှာပဲအမှုတွေအမျိုးမျိုးခွဲပြီးတော့ဆွဲဆိုတယ်ပြီးတော့တမှုစီကိုအမြင့်ဆုံးပြစ်ဒဏ်နေချမှတ်ပေးလိုက်တာကျွန်တော်တို့တွေ့နေရတယ်ဒီဥစ္စာတွေကဥပဒေနဲ့လုံးဝမကိုက်ညီဘူးဆိုတာကိုလည်းကျွန်တော်တို့ဒီလူခွင့်ရေးကောင်စီတွေမှာကျွန်တော်တို့တင်ပြထားတဲ့ကိစ္စအတိရှိတယ်။ဥပမာလူတယောက်ကိုဓာတ်နဲ့သုံးချက်ထိုးတဲ့အတွက်လူသေသွားတယ်တစ်ချက်ကို10နှစ်ဆိုလိုမျိုးဖြစ်နေတယ်။ကျွန်တော်တို့နိုင်ငံရေးအကျဉ်းသားတွေကကြားနဲ့လူသက်သမားတွေမူရစေဝါရောင်းတဲ့သူတွေကဥပဒေရအကာအကွယ်ရတယ်ခံစား권နေရတယ်ယုံကြည်ချက်ကြောင့်နိုင်ငံရေးလုပ်တဲ့သူတွေဒီမိုကရေစီရေးတက်ကြွလှုပ်ရှားတဲ့သူတွေလူခွင့်ရေးတောင်းဆိုတဲ့သူတွေကအစောကလင်းနဲ့ကြိုင်ပြီးတော့မူရစေဝါရောင်းဝယ်တဲ့သူတွေတော့လူသက်ပြီးတော့မရင်းကျင်းတဲ့သူတွေတော့တောင်မှဥပဒေရဲ့အကာအကွယ်ကိုမရဘူးဖြစ်နေတယ်ဆိုတာတော်တော်စိုးရင်စရာကောင်းတဲ့မြန်မာနိုင်ငံရဲ့အခြေအနေဖြစ်နေပါတယ
်ဟုတ်ကဲ့နောက်ဆုံးဦးအောင်တင်ကိုကျွန်တော်မေးချင်ပါတယ်ဦးအောင်တင်နိုင်ငံရေးအနေနဲ့ဘယ်လိုမြင်ရမလားအဲ့တော့ဦးအောင်တင်ပြောသလိုပဲဒါစစ်တပ်ကနေပြီးတော့ငါတို့အနာရှိရကဲဆိုပြီးတော့မင်းတို့စစ်ကူးရင်မနေရတဲ့အတိုင်းမျိုးငါတို့မပေးနိုင်ဘူးလို့ပြတ်လိုက်တော့ဒ ာနိုင်ငံရေးအဖြစ်ဘယ်လိုဆက်ကြမလဲခင်ဗျာဒီနိုင်ငံရေးကျင်းသားရဲ့လွတ်မြောက်ရေးပါဝင်မြန်မာနိုင်ငံမှာလူတိုင်းမျှော်လင့်နေရတဲ့အမျိုးသားပြန်လည်တင်မြဲရေးတို့ပါတော့
message တွေကတော့တော်တော်ရှင်းနေတယ်ဗျာသူပေးလာတဲ့ message တွေအခုကြည့်ဗျာဥနိုင်ငံရေးအကြံဖွေးဘွဲ့ကောင်းဆောင်ဥကိုကိုလိုင်းကပြောနိုင်ငံရေးသမားအကျဉ်းသားတက်တက်ဆိုတာမရှိဘူးလို့နောက်တကအခုမှလာသားလောက်ရှိတဲ့ဆိုရဒီလူတယောက်ဘွဲ့ရအောင်လုပ်ရင်တော့14နှစ်လောက်ရတယ်လို့ဟိုတော့ခေပြောင်းတော်လာရေး10နှစ်တစ်နှစ်လောက်လိုက်နောက်ကဟိုအတူရောင်ဖွဲ့စည်းပုံ84လောက်ပြီးတော့နောက်တော့10နှစ်တစ်နှစ်တော့လောက်လိုက်နောက်တကအခုကတော့ဟိုတို့တောင်ဝရေး3ပါဆိုပြီးအနှစ်20လောက်လိုက်တခါအခုတခါဥကိုကလည်းနောက်တော့14နှစ်တောင်ဒါကဟိုဘွဲရရုံပဲအလုတ်လုတ်ဖို့မပါသေးဘူးဆိုတော့အလုတ်လုတ်ဖို့ပါဆိုနောက်တော့အနှစ်30လောက်လုံးလိုက်သူပြတဲ့ information တွေဒါကဗျမ်းမတာသူသူဖြစ်ချင်းတယ်လို့ဖြစ်လာတယ်လို့ကျွန်တော်မထင်ဘူးဒါကစနစ်တကျနဲ့ message ပေးနေတာငါတို့ထင်တယ်လို့ပဲလုတ်သွားမယ်ငါတို့ကဘာမှမပြောင်းလဲဘူးဆိုတော့တိတိကျကျပြရတယ်ဒါကိုကျွန်တော်တို့နားလည်ဖို့အရေးကြီးတယ်ပြည်သူလူထုသဘောပေါက်ဖို့လိုတယ်ဒီနမ်ဘီယာကလည်းပြောသွားတဲ့စကားတွေမှာချင်းချင်းလေးပမာပြည်ပြောင်းလဲအောင်လုပ်ဖို့ဟာပမာပြည်သူတွေကိုယ်တိုင်လုံမရတယ်လို့ပြောပြီးကုလသမဂ္ဂတရုတ်ကဗီဒီယိုအာနာနဲ့တုံးနေသေးကုလသမဂ္ဂဘာမှလုပ်လို့မရဘူးနမ်ဘီယာကဘာမှလုပ်လို့မရဘူးဘန်ကီမွန်ကဘာမှလုပ်လို့မရဘူးအဲ့တော့ဒီလိုပြတဲ့သူတို့ပြတဲ့ဥစ္စာဆရာဦးစင်ဝင်လူဦးစင်ဝင်ပြောသွားသလိုပေါ့ဟိုအာနာကိုအလွယ်တကူဆွတ်လွတ်တဲ့အာနာရှင်ဆိုတာမရှိဘူးပဲဒါတို့အာနာရှင်အုပ်စုတွေပဲအဲ့တော့ကျွန်တော်တို့ကဒါကိုရှင်းရှင်းလင်းလင်းမြင်ပြီးတော့လူလူအားနဲ့ပေါ့နော်ဟိုကနဟိုဗာလို့ပါညာလို့ပါလို့ကျွန်တော်ပြောတာမဟုတ်ဘူးဟိုဒီဒီလူလူအားနဲ့ဒီဟာဒီဒီပုံကိုယ်တွေကဒီဒီလူလူအားနဲ့ဆွဲမချသေးဘယ်တော့မှဆင်းမဲ့လူတွေမဟုတ်ဘူးဆိုတာဒါရှင်းရှင်းလင်းလင်းပြတာပဲလို့ကျွန်တော်တို့ယူဆတယ်ဗျ
သောရရှင်ခင်ဗျာမြန်မာနိုင်ငံမှာနိုင်ငံရေးကျင်းသားတွေလွှတ်မြောက်ရေးဆိုတဲ့ကိစ္စဟာမြန်မာပြည်သူတွေအလုံးကမ္ဘာကမြန်မာအရေးစိတ်ဝင်စားတဲ့လူတွေအလုံးလာသမကအပါဝင်နိုင်ငံတကာအသိုင်းအဝိုင်းတစ်ခုလုံးကမျောလင်းတောင်းတနေရတဲ့အရာဖြစ်ပါတယ်။ဒီဟာပြည်လည်သွားရင်မြန်မာနိုင်ငံရဲ့အမျိုးသားပြန်လည်အသိဉာဏ်ရေးလည်းဖြစ်ထွန်းလာနိုင်တယ်။နိုင်ငံတကာမှာလည်းပဲပုံမှုဝင်ဆက်လာနိုင်တယ်။အကုန်လုံးတိုင်းပြည်တိုးတက်မဲ့တိုင်းပြည်အေဂျင်တာရမဲ့အခွင့်အလမ်းဟာဒီကဆက်လှမ်းရမယ်လို့ထင်နေရတဲ့ကိစ္စဖြစ်ပါတယ်။ဆိုတော့ဒီအချိန်မှာမြန်မာနိုင်ငံအာဏာပိုင်တွေကတော့ဒါမဖြစ်စလောက်ဒါလူကြီးစရာဖြစ်မဲ့တနစ်တာကိုလျှော့ပြရဲဆိုတာကိုတဲ့ရင်ကြီးလုတ်ပြီးတော့ဒါလူချင်းချမ်းသာခွင့်ဘာညာလုတ်လိုက်တယ်ဆိုတော့စီကန်ဖေဝတ်တော်ဒီမိုကရေစီနိုင်ငံဖြစ်လာစေမယ်တာယာဝါပြောတဲ့လူဖွဲ့စည်းဖြစ်လာစေမယ်လို့ကတိပေးထားကြတဲ့မဟာကတိစကားကြီးတွေဟာကောလက်တွေ့ဖြစ်လာနိုင်ပါမလားပဲနေကြသားဖို့လောက်အကောင့်ထဲပေါ်လာမလဲဆိုတာကတော့မေးစရာမေးခွန်းကြီးတစ်ခုဖြစ်သွားပြီလို့ထင်မိရောက်မှသွားရှာခင်ဗျာ